Japan နဲ့တောင်ကိုရီးယားနိုင်ငံအကြားတောင်ကိုရီးယားနိုင်ငံဂျေဂျူကျွန်းဆော့ဂွီဖူမြို့ရဲ့အရှိတောင်ပိုင်းပင်လယ်ကမ်းခြေနဲ့ကီလိုမီတာ148กว่าပင်လယ်ပြင်မှာမြန်မာနဲ့တရုတ်သင်္ဘောသား22ဦးပါတဲ့ဟောင်ကောင်ပိုင်းဂျင်းတန်အမည်ရှိကုန်တင်သင်္ဘောတစ်စီးနှိမ့်မြုပ်သွားတာကြောင့်လက်ရှိ14ဦးကိုတော့ကယ်တင်နိုင်ခဲ့ပြီး10ဦးကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်ဒီအကြောင်း VOA သတင်းတောက်မအေးမှာပြောပြပေးပါအောင်ခင်ဗျာ
တောင်ကိုရီးယားနိုင်ငံဂျေဂျူကျွန်းစောဂွီဖိုမြို့ရဲ့အရှိတောင်ပိုင်းပင်လယ်ကမ်းခြေအကွာ148ကီလိုမီတာအတွင်းကဂျပန်နဲ့ကိုရီးယားကြားကပင်လယ်ပြင်မှာမြန်မာနဲ့တရုတ်သင်္ဘောသား22ဦးပါတဲ့ဟောင်ကောင်ပိုင်းသင်္ဘောတစ်စီးဟာဇန်နဝါရီလ25ရက်နေ့မနေ့တနာ45မိနစ်လောက်မှာနှိမ့်မြုပ်သွားခဲ့တာပါဂျေဂျူးပင်လယ်ကမ်းခြေဆောင်ရဲတပ်ဖွဲ့နဲ့မနေ့2နာရီ41မိနစ်အချိန်ထိအရေးပေါ်ဖုံးအဆက်အသွယ်ရခဲ့ပြီးတဲ့နောက်ပြတ်တောက်သွားခဲ့ပါတယ်လက်ရှိမှာတော့တင်မောသား14ဦးကိုကယ်ဆယ်နိုင်ခဲ့ပြီး10ဦးကတော့ပျောက်ဆုံးနေဆဲဖြစ်ကြောင်းကယ်ဆယ်ထားရတဲ့တင်မောသားတချို့ကတော့အခုအချိန်ထိသတိပြန်မရသေးတာတွေရှိနေတယ်ဆိုပြီးအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့တောင်ကိုရီးယားသမ္မတနိုင်ငံဆိုင်ရာကိုယ်စားလှယ်ဦးရန်နိုင်ထွန်းကအခုလိုပြောပြပါဗျာ။တရု
တ်နိုင်ငံသား4ဦးနဲ့မြန်မာနိုင်ငံသား2ဦးပေါ့ခင်ဗျာ။တရုတ်နိုင်ငံသား4ဦးရဲ့မြန်မာနိုင်ငံသား2ဦးရဲ့သူတို့ကတော့သတိပြန်ပြီးတော့ကောင်းကွန်ဆိုရရှိထားတယ်ကျွန်တော်စိတ်ဆိုးရည်ရရှိတော့လို့ရှိရတယ်အဲတော့ပြီးတော့ဒီတန်ရှိနေတဲ့ဒီမော်တာ၉ဦးလုံးကတော့ဘာလို့အခုအချိန်ကြီးသတိမလည်သေးဘောဒီလိုတော့အခုတပြေးအဲဒီစေဝါကုသဖို့အတွက်ကိုအချိန်ဘက်ကိုရဟိနဲ့ပြန်သွားတယ်လို့ကျွန်တော်သိရှိရပါတယ်ဟုတ်ကဲ့လောဆယ်ကျွန်တော်တို့ကိုရီးယားနိုင်ငံရဲ့ရာသီဥတုအနေထားရတော့ဒီရာသီဥတုက minus အောက်တော်ရောက်နေတယ်ရေကြီးအမှတ်ကျရောက်နေတဲ့အခြေအားမှာရှိနေပါတယ်အဲဒီတော့ကျွန်တော်တို့ပင်လယ်ပြင်မှာတော့သူတို့ရဲ့ကောင်းတဲ့ဘူရောကျွန်တော်ဝါပွင့်ပြီးတော့ဆူတောင်းမှာပေါ့လေဒလောစင်ဘွားတော့အဲဒီရှင်ဘူကတော့ဆက်လက်ပြီးတော့ကြောက်ဆုံးနေရပေါ့ခင်ဗျာ
တန်ချိန်6550တန်ရှိတဲ့တင်မောမှာတော့တရုတ်နိုင်ငံသားနဲ့မြန်မာနိုင်ငံသား22ဦးလိုက်ပါလာခဲ့ပြီးမြန်မာကတော့10ဦးပါတယ်လို့ဆိုပါတယ
်အားလုံးကိုကျွန်တော်တင်ရတော့အားလုံးကိုဒီမြန်မာနဲ့တရုတ်နိုင်ငံသားတင်မောသားစုစုပေါင်း22ဦးလို့သိရှိရတယ်ခင်ဗျာအဲအဲ22ဦးမှာမှအဲဒီတရုတ်နိုင်ငံသား14ဦးမြန်မာနိုင်ငံသား10ဦးခင်ဗျာအလုံး22ဦးလို့တော့ဒီသတင်းများအရတော့သိရှိထားရပါတယ
်။တန်ချိန်6550တန်ရှိတဲ့တင်မောမှာတော့တရုတ်နိုင်ငံသားနဲ့မြန်မာနိုင်ငံသား22ဦးလိုက်ပါလာခဲ့ပြီးမြန်မာကတော့10ဦးပါတယ်လို့ဆိုပါတယ်။လက်ရှိမှာတော့ဂျေဂျူးပင်လယ်ကမ်းခြေဆောင်ရဲများနဲ့ဂျပန်ပင်လယ်ကမ်းခြေဆောင်တပ်များကပျောက်ဆုံးသွားတဲ့တင်မောသားတွေကိုစုပေါင်းရှာဖွေနေကြပါတယ်။တင်မောနှိမ့်မြုပ်တဲ့အချိန်ကလေးတိုက်နှုန်းတစ်စက္ကန့်ကို16မီတာနှုန်းတိုက်နေပြီးဟောင်ကောင်ကုန်တင်သင်္ဘောကတော့လုံးဝနှိမ့်မြုပ်သွားပြီဖြစ်ကြောင်းကိုရီးယားနိုင်ငံဆိုင်ရာသတင်းတွေမှာတော့ဖော်ပြကြပါတယ်ရှင်